တန်ကောင်းမြို့တော်မှာရှိတဲ့အေယောင်လေးမျက်နှာနတ်ဖရာရုတ်တူနေရာကလူ22ယောက်ထဲမှနေတည်ဆုံးခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်မြတ်ရှိသူနိုင်ငံသားတယောက်ကိုဖမ်းဆီးဖို့ထိုင်းအာဏာပိုင်တွေကဝရန်ထုတ်ပြန်လိုက်ပါတယ်။ဒီဘုံခွဲသူလိုတန်မြတ်ရှိသူဟာအခုတိုက်ခိုက်မှုကိုတယောက်တည်းလုပ်တာမဟုတ်ပဲကွန်ရက်အချိတ်ဆက်တွေနဲ့လုပ်ခဲ့ပုံရတယ်လို့ထိုင်းရဲကျောက်စမြစ်ပုံပံမောင်ကဒီကနေ့ပြောကြားခဲ့ပါတယ်။အနာဘင်ကထုတ်ပြန်လိုက်တဲ့ပုံမှာအနဲ့ရောင်စပင်မူးစိတ်ကျင်ဆဲရှိပြီးမျက်မှန်အဝိုင်းတတ်ထားတဲ့လူငယ်တဦးပုံကိုတွေ့ရပါတယ်။အဲ့ဒီသူကိုဖမ်းမိအောင်သတင်းပေးနိုင်သူကိုစုငွေဒေါ်လာ 28,000 ချိမြင့်မယ်လို့အနာဘင်ကကြေညာထားပါတယ်။ဒီဘုံခွဲတိုက်ခိုက်သူအနေနဲ့လုံခြုံဘေးကင်းစွာနေထိုင်လိုတဲ့ဆိုရင်တော့သက်ဆိုင်ရာအနာဘင်ကြီးစီမာလာရောက်ဖမ်းခံဖို့သူအနေနဲ့ပြောဆိုလို့ပြီးအဲ့လိုလုပ်မယ်ဆိုရင်အနာဘင်ကြီးအနေနဲ့ကာကွယ်ဆောင်ရှောက်ပေးမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝူဂျာကလည်းဒီကနေ့မှပြောပါတယ်။အဝါရောင်ရှိန်ကြီးဝတ်ထားပြီးဇမင်းဆုပ်ဖွားနဲ့ခတ်တဲ့လူငယ်တယောက်ဟာခုံတန်းတစ်ခုအောက်မှာကြောပေါ်ရီတလုံးကိုချသွားပြီးတော့ဒီဘုံမပေါက်ခင်လေးမှာရင်အခင်းဖြစ်တဲ့နေရာကနေအေးဆေးဆေးထွက်သွားတာကိုလုံခြုံရေးကင်မရာကနေမတဲမကွဲရပ်ယူထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။လူသွားလာများတဲ့အေယာဝန်လေးမျက်မှနာနဖရရုပ်တုနေရာမှာဒီကနေ့တန်ဃာတော်တွေဥဆောင်ပြီးတော့ဆူတောင်းဝတ်ပြုပွဲတွေလုပ်ကြသလိုဒေသခံတွေကလည်းပစ္စည်းတွေနဲ့ဒီတခြားဆူတောင်းပစ္စည်းတွေကိုချခဲ့ကြပါတယ်ခင်ဗျာ။